ရန်ကုန်မန္တလေးနေပြည်တော်မှာရှိတဲ့ရွှေဆိုင်အတော်များများမှာရွှေအတုံးအစ်စ်တွေဒီရက်ပိုင်းတဲ့အယောင်းရထားပြီးရော့တွက်ပါတဲ့ရွှေတွေတွေကိုသာရောင်းချပေးနေပါတယ်။ရွှေဝယ်ယူသူတွေကတော့ဈေးကွက်ထဲမှာကိုလိုချင်သလောက်ဝယ်မရပဲဖြစ်နေတဲ့အခြေအနေပေါ်ကြီးတွားနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကုခမောင်စုံမင်းပြောပြပေးပါအောင်ဗျာ
။ရန်ကုန်မှာရှိတဲ့ရွှေဆိုင်အလုံးနီးပါးမှာရွှေအတုံးအစ်စ်ထဲတွေကိုဒီရက်ပိုင်းတဲ့အယောင်းရထားပြီးအရော့ရက်ပါတဲ့ရွှေတွေကိုပဲရောင်းချပေးနေတာပါ။ရန်ကုန်ကရွှေဆိုင်ကြီးတဆိုင်မှာတော့ဧပြီလ6ရက်တောက်ကြနေ့အထိအယောင်းရထားတယ်လို့ပြောပါတယ်
။အခုကမှမိုင်းလောကမှာဒီမှာကပြင်းပြင်းထန်ထန်ပြောင်းလို့အယောင်းထဲလေးမဖွင့်ဘူးရှင်သေးလေး။ရလာပါတဲ့ဆိုရင်ဒိမ့်နေတယ်အဲ့မှာတင်ထားတာဝင်ကြတာပါမို့ရှ
င်အတုံးအခဲနဲ့အချစ်ထဲတွေကိုအယောင်းရထားပြီမဲ့လေအယော့ရွက်ပါတဲ့အထဲတွေကိုတော့တတ်မှတ်ထားတဲ့ဈေးနှုန်းတဲ့အနည်းဆုံး9,000ခွာပြီးအယောင်းအဝယ်ပြုလုပ်နေတာရှိပါတယ်မန္တလေးကလူသိများတဲ့ရွှေဆိုင်မှာဆိုရင်လေအယော့ရွက်မပါတဲ့အခောက်ရွှေဝယ်ခြင်းသူတွေများနေပြီမဲ့လေရွှေဆိုင်ဘက်ကတော့အခုချိန်ထိအယောင်းရထားသေးပါခြေ
ထဲကတော့မပြောင်းလို့ရှိရင်အထဲလေးပြောတာပါရှင်အထဲလေးကတော့လောလောနဲ့လည်းများသေးဦးတယ်ကွာ
အကယ်ဒမီမီလင်းရွှေဈေးနှုန်းဟာမေလ6ရက်တောက်ကြနေ့မှာတကြက်သားကို30နဲ့ဈေးဖွင့်ခဲ့ပါတယ်။နေပြည်တော်ကရွှေဆိုင်တစ်ဆိုင်မှာတော့တောက်ကြနေ့နေ့လယ်ဈေးကိုတကြက်သားကျပ်သိန်း25,000နဲ့အရော့ရွက်ပါအထယ်တွေကသာအယောင်းဝယ်လုပ်ခဲ့တယ်လို့ပြောပါတယ်
။ကျွန်တော်တို့ကဟိုအထယ်လေးပဲရောင်းနေတာခင်ဗျာ။ဟိုကလက်ကောက်ဟိုဖြတ်စာနေနေတာကျွန်တော်တို့အပိုင်းလေးကိုမရောင်းသေးဘူးခင်ဗျာ။အထယ်ကတော့ကျွန်တော်35,000ဝန်းကျင်35,000ဝန်းကျင်တော့ကျွန်တော်ရောင်းပေးနေပါလိမ့်။ဟိုနေပြည်တော်နဲ့မန္တလေးကတော့ဈေးပြပါတယ်ခင်ဗျာ။
ဈေးကွက်ထဲမှာရွှေတွေတွေကိုအခုလိုအကန့်အသတ်နဲ့သတ်မှတ်ရောင်းချနေတာကရွှေဆိုင်တွေဘက်ကဈေးပြန်စောင့်တဲ့သဘောဖြစ်တယ်လို့ရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ်
။အဲ့ဒါတော့ကျွန်တော်တို့ဟိုအသေးစိတ်တော့မသိဘူးဗျာ။တချို့ဆိုင်တွေလည်းရောင်းပေးနေပါတယ်။တချို့ကြတော့လည်းကျွန်တော်တို့ဈေးအမြင့်နဲ့လှုပ်ထားတဲ့ဟာတွေကဈေးကိုပြန်စောင့်တဲ့သဘောပါပဲ။ရွှေကနေ့စဉ်ရောင်းနေဝယ်တဲ့အခါတစ်ခုရှိတယ်။တချို့ကြတော့လည်းဝယ်ပြီးတော့ဈေးစောင့်ပြီးတော့ပြန်ရောင်းတာရှိတယ်ပေါ့။ဥပမာကျွန်တော်နေရာအတွင်းနဲ့ဆိုရင်လည်းအဲ့လိုပဲဒီပြန်ရောက်လာရင်ချက်ချင်းရောက်လို့မရဘူးကျွန်တော်အဲ့ဒါကိုကိုတခါတည်းကျရင်ဗမာပြည်လည်းရောက်လာကိုအတွင်းနဲ့ဈေးတဲ့ဥပမာနေနေတော့ဈေးရအဲ့ကြတော့တခါဈေးပြန်စောင့်ပေါ့စောင့်ပြီးတော့တရက်နေ့နေသူကိုကြိုက်တဲ့ဈေးရရင်ပြန်ရောင်းရတာပေါ့ဈေးစောင့်ရောင်းတာပါအဲ့ဒါ
မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ဗန်စနစ်ပေါ်အယုံကြည်ကြဆင်းနေခြင်းငွေကြေးတတ်နိုင်သူတွေကရွှေနဲ့အိမ်ချမ်းမြေလိုတန်ဖိုးကြီးပစ္စည်းတွေဝယ်ယူစုဆောင်းနေကြပါတယ်။ပြည်တွင်းရွှေဈေးကျပ်သိန်း30ဘတ်ချာလဲရှိနေပြီးဈေးကွက်မတည်ငြိမ်ဖြစ်ပေမဲ့လည်းရွှေစုဆောင်းသူတချို့ကတော့အခုရက်ပိုင်းအတွင်းရွှေဆိုင်တွေမှာစိတ်ကြိုက်ဝယ်ယူနိုင်ဖို့အတွက်တန်းစီစောင့်ဆိုင်းရတဲ့အခြေအနေနဲ့ကြုံတွေ့နေရတယ်လို့လည်းသိရပါတယ်။ငွေပြန်ဖော်ဖို့အတွက်ပြန်ရောင်းကျင်တဲ့သူတွေအတွက်လည်းဈေးနှုန်းမတိမကျဖြစ်နေတဲ့အချိန်ကာလမှာအယောင်းဝယ်လုပ်ဖို့တုံ့ဆိုင်နေကြပါတယ်ခင်ဗျာ။